စီရတင်းမာနေတဲ့ရခိုင်ပြည်နယ်ပုံနှံကျုံမြို့နယ်အတွင်းရန်ကုန်စစ်တွေကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးကွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မနေ့ကလည်းမြို့နယ်၅မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။ဒီအခြေအနေလေးကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ဘုံနှံကျုံမြို့နယ်ပတ်ခွက်ကျေးရွာမြောက်ဖက်စစ်တွေရန်ကုန်ကားလမ်းမပေါ်ဒီမနေ့ပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ်။
အမှန်တကယ်လို့ဆိုတော့ဘုတော်မမလေးအဖုံးကြောင့်နည်းမှာဘုံပေါ်ရတဲ့ပြောင်းချနဲ့ဖုံးကြောင့်ကြာနေမှာအဲ့ဒါသားလေးကိုပိတ်ထားတယ်လေခဏလေးပိတ်တာတနားရီတော့
ဘုံပေါက်ကွဲပြီးစစ်တွေရန်ကုန်ကားလာတွင်ကားသွားလာမှုကိုယာယီပိတ်ထားတယ်လို့နေမြေခန့်လုံကြုံရေးတပ်ဖွဲ့တွေကနေလမ်းတစ်လျှောက်နဲ့ကျေးရွာတွင်ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သူကဆိုပါတယ်ဘုံနှလုံးပေါက်ကွဲမှုမှာထိခိုက်မှုတွေမရှိပေမဲ့ဒေသခံရွာသားတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်မနေ့ကလည်းရတိတ်တောင်မြို့နယ်ကလားချောင်းကျေးရွာကြားနဲ့မယူရှင်မနှက်ကုန်းဒီမှာပြစ်ခတ်တန်ကြားနေရတယ်လို့ကလားချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးလှရွှေကပြောပါတယ်
ကျွန်တော်တို့ရွာအလောင်းတမိုက်ကျိုးကျိုးခမသတော်ရှိတယ်ဒီရှင်မင်းမင်းမဝဲဖို့နောက်ဘက်ကိုကြားတယ်လေအဲ့ဒီတခါထပ်ကဘာကောင်တစ်ခုကိုကြားတယ်ဘာကောင်ကြားလို့ကျွန်တော်တို့ရွာလေးစုတော့တာပဲတိတ်နေပေါ့ပြီးတော့ကျွန်တော်တို့ပိုက်တာတော့ဆယ်မင်းခန့်လောက်ကြားတယ်လက်နာကြီးကြီးကတော့ငေါင်းငေါက်ကြားတယ်လက်နာကြီးကတော့ခါမလို့မရဘူး
တိုက်ပွဲဖြစ်ပွားစဉ်မှာကလားချောင်းကျေးရွာသားတွေကလည်းတချံနီးစပ်ရာရွာတွေဘက်ကိုသိမ်းရှောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ဒီရတိတာမြို့နယ်ကလားချောင်းကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေတိုက်ခိုက်ခဲ့တာလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဇူလိုင်လ30ရက်နေ့မှာပဲနေ့လယ်2နာရီ30မိနစ်ချိန်မှာဒီရတိတာမြို့နယ်ကလားချောင်းရွာနဲ့ဒီမကြီးချောင်းရွာကြားမှာအင်အား80လောက်ပါတဲ့ဗမာစစ်ကြောင်းကိုဒီကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဟိုကြားကြားတိုက်ခိုက်ခဲ့တာရှိဒီမနေ့အနေငယ်တိုက်ပွဲဖြစ်တဲ့ဆိုပေမဲ့လို့ရန်သူဘက်ကနေပြီးတော့၅ဦးကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအများကြီးရှိတယ်ဗ
ျမနေ့ကတရက်ထဲမှာပဲရတိတောင်ဘူတိတောင်မြောက်ဦးကြောက်တော်နဲ့ချင်းပြည်နယ်ဘလဝမြို့နယ်ထဲမှာတိုက်ပွဲ900ဖြစ်ပွားခဲ့ကြောင်းခိုင်တုခကဆက်ပြောပါတယ်
30ရက်နေ့မနေ့9နာရီလောက်မှာဘူတိတောင်မြို့နယ်ဘုံလေးရွာနဲ့ဒီခိုင်တုပေါ့ရွာကြားမှာအင်အား80လောက်ရှိတဲ့ဒီဗမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကနေပြီးတော့ကြားပြတိုက်ခိုက်ရှိတာရှိတယ်။နောက်တစ်ခုကကျောက်တုံမြို့နယ်ဒီလိုင်းမရွာနဲ့စင်ချုံရွာအကြမ်းမှာဒီအင်အား150လောက်ရှိတဲ့ဗမာစစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေကြားပြတိုက်ခိုက်ရှိတာရှိတယ်။မြောက်မြို့နယ်အောက်တကန်နဲ့ဒီဘူးရဲမြို့ရွာအကြမ်းမှာဗမာစစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကနေပြီးတော့ကြားပြတိုက်ခိုက်ရှိတာရှိတယ်။နောက်တစ်နေရာကတော့ဘလောအမျိုးနေရအထက်ပိုင်းမှာအဲ့ဒီမှာကျွန်တော်တို့ရခိုင်တပ်တော်ကိုထိုးစစ်ဆင်ဖို့အတွက်လုံးနေတဲ့ရန်သူစစ်ကြောင်းကိုကျွန်တော်တို့ရခိုင်တပ်တော်ရဲ့စနိုက်ပါတပ်ဖွဲ့တွေကတွားရောက်ပစ်ခတ်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်က3ဦးကြာဆုံးတာပေါ့နော်
မနေ့ကလည်းဘူဒီတောင်မြို့နယ်ဥယင်တာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားမှုမရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေစေလို့သူကဆိုပါတယ်ဒီတိုက်ပွဲတွေတွင်မြန်မာစစ်တပ်ဘက်က10ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုနေပြီးတိကျတိမပြုတ်နိုင်သေးပါဘူးမနေ့ကနဲ့ဒီကနေ့ဘုံပေါက်ကွဲမှုနဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သတင်းမှကြံကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းနှုံးကိုဆက်သွယ်မိ мян ရမှာဘုံပေါက်ကွဲမှုအခြေအနေကိုမသိရှိပေမဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်မနေ့ကတော့ဖုံစိုးလက်ထက်မှာဖြစ်ပြမှုဖြစ်ခဲ့တာလေးရှိတယ်အဲနေပြည်တော်ကညနေပိုင်းအချိန်ပေါ့မဆက်ဖြစ်ခဲ့တာကဘုံထိခိုက်ဒဏ်ရာရှိမှုတော့မရှိပါဘူးတော့ဦးကျောက်တော်ဘက်မှာကျောက်တော်ဘက်မှာတော့မနေ့ပိုင်းမှာကျွန်တော်သင်ရှိခဲ့တာရှိပါလားအဲ့မှာလည်းကျွန်တော်တစ်ခါတိကျဆိုင်ရရှိမှုရှိပါအောင
်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားနေပြီးဒေသခံကျေးရွာသား9,500ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ